မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာလေးလတဲ့ရောက်လာချိန်မှာစစ်တပ်နဲ့ရဲကြောင်တေဆွမ်းရသူ980ကျော်လာပြီဖြစ်တယ်လို့နိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအခြေအနေဟာလည်းကမ္ဘာမှာအဆိုးဝါးဆုံးအနေအထားကိုအမြန်ရောက်လာနေတယ်လို့ကုလသမဂ္ဂကတင်းနယ်လာနေမှာပြောကြားလိုက်ပါတယ
် The UN Human Rights Office now says as of today at least 781 peaceful protesters many of them women and children have been killed while
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ပြီးငြင်းချမ်းစွာဆန္ဒပြသူအနည်းဆုံး981ယောက်ဟာစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့လက်ချက်နဲ့တိစုံနေရပြီဖြစ်ပြီးဒီထဲမှာအမျိုးသမီးနဲ့ကလေးငယ်အများအပြားပါဝင်နေကြောင်းနဲ့ဒဏ်ရာရသူကလည်းထောင်ထဲချီရှိနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကပြောကြောင်းအထွေမှုချုပ်အန်တိုနီယိုဂူတာရက်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကတင်းနလာနဲ့တင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုဆိုစစ်တပ်အာဏာသိမ်းထားတာလေးလာတဲ့ကိုရောက်လာနေပြီဖြစ်ပြီးမြန်မာနိုင်ငံရဲ့အခြေအနေဟာကမ္ဘာလူသားပြဿနာနဲ့အကာအကွယ်ပေးနိုင်စွမ်းမရှိတဲ့အဆိုးဆုံးနိုင်ငံတစ်နိုင်ငံအဖြစ်ကိုအမြန်ရောက်လာနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုစိတ်ပျက်စရာအကူအညီဆက်ပြီးတွေ့နေရတယ်လို့ကုလသမဂ္ဂဌာနအဖွဲ့တွေကပြောကြောင်းလည်းပြောပါတယ်။နိုင်ငံတွင်းအခြေအနေတွေပိုပြီးဆိုးမလာအောင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဆွေးနွေးအဖြေရှာကြဖို့အပြင်အခြေခံရပိုင်ခွင့်နဲ့လူခွင့်ရေးကိုလေးစားလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကဖမ်းဆီးထားသူအလုံးကိုအမြန်ပြန်ပြီးလွှတ်ပေးဖို့အတွင်းမှုချုပ်ကရောအထူးကိုယ်စားလှယ်ခရစ်စတင်းစထရက်နာဘာဂနာကပါထပ်တလဲလဲတိုက်တွန်းနေတာဖြစ်ပါတယ်